ဥရောပသမဂ EU တွေကနေဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit လုပ်ငန်းစဉ်ရှေ့ဆက်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ရွေးကောက်ပွဲအစောတလင်ကျင်းပဖို့ပြောနေတဲ့ဝန်ကြီးချုပ် Boris Johnson ရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဒုတိယအကြိမ်ထပ်မံပယ်ချလိုက်ပါတယ်။ EU ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်သူ့ရဲ့ခွဲထွက်ရေးအစီအစဉ်ကိုလွှတ်တော်မှာအများစုထောက်ခံမဲ့နဲ့အတည်ပြုနိုင်ဖို့အတွက်ဝန်ကြီးချုပ် Johnson ကရွေးကောက်ပွဲတွေကိုအောက်တိုဘာလ15ရက်နေ့မှာစောကျင်းပဖို့လှုံ့ဆော်နေတာပါ။ဒါမဲ့ကြားကိုလွှတ်တော်မှာဒီနေ့ပယ်ချလိုက်ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ကတော့ဒီအငင်းပွားစရာတွေရှိနေတဲ့သတင်းငါးဘက်ကြားလွှတ်တော်ဆိုင်ငံ့မှုကိုဒီကနေ့စတင်လိုက်ပါတယ်။လာမယ့်နှစ်အတွက်အစိုးရရဲ့ဥပဒေပြုရေးအစီအစဉ်တွေကိုလွှတ်တော်မှာချပြဆွေးနွေးမယ်။အဲလီဇဘက်ဘီယမကြီးနှစ်ပတ်လည်မေခွန်းပြောမယ့်အချိန်အထိလွှတ်တော်လုပ်ငန်းတွေကိုသတင်းငါးဘက်ကြားဆိုင်ငံ့ထားမှာပါ။လွှတ်တော်ကသူ့ကိုဘယ်လိုနည်းတွေနဲ့ပဲတားမြစ်ပါစေ။သူကတော့အမျိုးသားအကျိုးစီးပွားကိုအခြေခံတဲ့သဘောတူညီချက်ရအောင်ကြိုးပမ်းသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အတိုက်ခံလီဘာပါတီကောင်းဆောင်ဂျယ်ရမီခေါ်ဗင်ကတော့ဝန်ကြီးချုပ်အနေနဲ့အစိုးရရဲ့တာဝန်မဖြစ်အောင်ကောင်းဆောင်နိုင်ဖို့အတွက်လွှတ်တော်လုပ်ငန်းတွေရက်ပြီးအချိန်စွဲနေတာတွေကိုထိခြားစဉ်းစားသင့်တယ်လို့ပြောဆိုပါရယ်။ EU နဲ့သဘောတူညီချက်မရပဲဗြိတိန်ခွဲထွက်မဲ့အစီအစဉ်ကိုဟန့်ထားတဲ့ဥပဒေတရက်လွှတ်တော်မှာအတည်ပြုချမှတ်ခဲ့ပြီးဂျာဂိုဘီယမကြီးအဲလီဇဘက်ကလည်းအတည်ပြုခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲရွေးကောက်ပွဲစောကျင်းပဖို့အစီအစဉ်ကိုလွှတ်တော်ကထပ်မံပယ်ချလိုက်တာပါ။ဝန်ကြီးချုပ်စွန်စင်ကတော့ EU နဲ့သဘောတူညီချက်ရရမရရအောက်တိုဘာလ31ရက်နေ့နောက်ဆုံးထားခွဲထွက်နိုင်ဖို့အတွက်ကြိုးပမ်းနေတာပါရှင်။